နိုင်ငံတော်အတိုင်းပင်ခံယုံဝင်ကြီးဌာနဖွဲ့စည်းမဲ့ကိစ္စအပေါ်သဘောထားအမြင်တွေကိုပြောပြမှာပါနိုင်ငံတော်အတိုင်းပင်ခံယုံဝင်ကြီးဌာနဖွဲ့စည်းဖို့ကိစ္စဟာလိုအပ်ချက်တစ်ခုဖြစ်တယ်လို့ဆိုသူတွေရှိတယ်လို့တက်မတော်နဲ့ NLD အစိုးရကြားယုံကြည်မှုတိဆောက်ရေးကိုထိခိုက်စေနိုင်တယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နိုင်ငံတော်အတိုင်းပင်ခံယုံဝင်ကြီးဌာနတစ်ခုဖွဲ့စည်းနိုင်ရေးသမ္မတဦးထင်ကျော်ရဲ့အဆိုပြုတဝန်လွှာကိုမေလ3ရက်နေ့ကတီထောင်စုလွှတ်တော်ကိုတင်သွင်းခဲ့တာပါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ဆောင်ရွက်ရမယ့်လုပ်ငန်းတွေအလွန်များပြားအရေးကြီးတာကြောင့်ဝင်ကြီးဌာနအဖြစ်ဖွဲ့စည်းဖို့လိုအပ်လာတဲ့အတွက်ဖွဲ့စည်းပုံနဲ့အညီဆောင်ရွက်တာဖြစ်တယ်လို့တရားလွှတ်တော်ရှေ့နေကြီးဦးကိုညီက VOA ကိုပြောပါတယ
်နိုင်ငံတော်သမ္မတရုပ်ဝင်ကြီးဌာနအရင်အစိုးရလက်ထက်မှာ6ခုတောင်ဖွဲ့ပြီးတော့သူကခေါင်းစဉ်တွေဖွဲ့ပြီးတော့အလုပ်လုပ်တာပဲအဲ့တော့အခုဒီမှာကျွန်တော်ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရုံးနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုတဲ့ယာရုတစ်ခုဟာအစိုးရအဖွဲ့ထဲမှာပေါ်လာပြီ။ဒါလို့ဆိုရင်အဲ့ဒီနိုင်ငံတော်အတိုင်းအမြံရုံးရဲ့လုပ်ငန်းဆောင်တာတွေကိုဆောင်ရွက်ဖို့အတွက်ဝင်းကြီးဌာနတစ်ခုဖွဲ့တော့ဟော။အဲ့ဒါဘယ်လိုလုပ်ဖွဲ့စည်းပုံရှင်ဟာဥပဒေနဲ့ဆန့်ကျင်မလို့။အဓိကကဝင်းကြီးဌာနဖွဲ့တယ်ဆိုတာတပ္ပရရဲ့အာဏာပဲ။တိုင်းပြည်ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေ၊တိုင်းပြည်ရဲ့အရေးအရာကိစ္စပံ့ပိုးများကိုအစဉ်ပြေပြေလုပ်နိုင်အောင်တော့ဒါရုံးဌာနကိုဖွဲ့တာဖွဲ့နိုင်တဲ့အခွင့်အာဏာလည်းပေးထားပြီးသား။
ဒါအပြင်နိုင်ငံတော်အတိုင်းအမြံရုံးဝင်ကြီးဌာနဟာသမ္မတရုံးဝင်ကြီးဌာနနဲ့သဘောချင်းအတူတူပဲလို့ဥက္ကိုနီကဆိုပါတယ်။နိုင်ငံတော်အတိုင်းအမြံဝင်ကြီးဌာနဖွဲ့စည်းရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့သမ္မတရုံးဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေက VOE ကိုအခုလိုပြောပါတယ
်။ကျွန်တော်တို့အဲ့လွှတ်တော်မှာပေးတာရတဲ့တော်ဝင်ရှိရလေ။ဥတီချက်၄ရက်ဟိုမူဝါဒ၄ခုရှိတယ်။အဲ့လေးခုကိုကောင်းတယ်ပေါ့ဟုတ်။လုပ်ငန်းခြေပြန်တယ်ခြေပြန်တဲ့တော့ဝင်ကြီးဌာနတစ်ခုအတူဖွဲ့စည်းမယ်။ဒီဝင်ကြီးဌာနဖွဲ့စည်းဖို့သဘောတူပြီဆိုတော့သူကဆက်ပြီးတော့သူ့ရဲ့ function ရဲ့သူ့ရဲ့လုပ်ငန်းတာဝန်တွေအဲ့လိုမျိုးစံတောက်လာမှာအသေးစိတ်ကတော့သူ့ function တွေပြီးမှကျွန်တော်တို့ကပြန်တက်မှာပ
ါဒီတဝင်းလွှာထဲမှာတော့အစိုးရဟာအမျိုးသားယဉ်ကြားစီရေးပြည်တွင်းငြိမ်းချမ်းရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးစတဲ့လုပ်ငန်းစဉ်တွေကိုပုံမထိရောက်အောင်မြင်မှုရရှိနိုင်ရေးအတွက်လုပ်ငန်းတာဝန်တွေကိုဆက်ဆက်ဆောင်ရွက်နိုင်တဲ့နိုင်ငံတော်အတိုင်းပင်ခံရုံးဝင်ကြီးဌာနတစ်ခုကိုဖွဲ့စည်းပုံခြေခံဥပဒေပုံမှ202အရာဖွဲ့စည်းနိုင်ရေးလွှတ်တော်ရဲ့အတည်ပြုချက်ကိုတောင်းခံထားတာပါဒီဝင်ကြီးဌာနအသစ်ကိုဖွဲ့စည်းမယ်ဆိုရင်တက်မတော်နဲ့ NLD အစိုးရကြားယုံကြည်မှုတိဆောက်ရေးထိခိုက်စေမယ်လို့သုံးသပ်သူတွေထဲမှာတော့ American ပြည်ထောင်စုမြမရေးကျွမ်းကျင်သူပါမော့ခ David Steinberg လည်းပါဝင်ပါတယ
် And also of course it even further decreases theposition of the president and also it I believe
ဒီဝင်ကြီးဌာနဟာသမ္မတရဲ့အစီအတန်းနဲ့တက်မတော်ရဲ့အနေအထားကိုရိုးရိုးသွားစီတယ်လို့ကျွန်တော်ယူဆပါတယ်။နောက်ပြီးတော့စစ်တပ်အနေနဲ့လည်းဒီဝင်ကြီးဌာနဖွဲ့စည်းတာကိုစိတ်နစ်သက်ပုံမရဘူးလို့သုံးသပ်ချက်တွေလည်းရှိနေတာပါ။ဘာလို့လဲဆိုတော့ဒီဝင်ကြီးဌာနအသစ်ဟာတက်မတော်ရဲ့ထိန်းချုပ်မှုအောက်မှာရှိနေမှာမဟုတ်လို့ပါပဲ။တက်မတော်ဟာပြည်ထောင်ဝင်ကြီးဌာနကနေတစ်ဆင့်အစိုးရရဲ့အုပ်ချုပ်ရေးရန်နေရာကိုထိန်းချုပ်ဖို့ကြိုးစားနေတာပါ။ဒါပေမဲ့လို့ဒီနိုင်ငံတော်အတိုင်းအမြံရုံးဝင်ကြီးဌာနကိုတော့သူတို့ထိန်းချုပ်လို့ရမှာမဟုတ်တဲ့အတွက်စစ်တပ်အနေနဲ့စိုးရိမ်မှုတွေရှိနေမှာပါ
။ဒေါက်ဆန်းစုကြည်ကိုတမနာမဖြစ်နိုင်အောင်2008ဖွဲ့စည်းပုံခြေခံဥပဒေကတားဆီးထားတာကြောင့်သူ့ပါတီအစိုးရဖွင့်ရင်တမနာအထက်မှာရှိဖို့နီးလန်းတွေကိုရှာဖွေမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကိုယ်တိုင်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်သတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒါကြောင့်တမနာကလည်းသူကိုယ်တိုင်ရွေးထည်ခဲ့တယ်လို့အခုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ယာဒူးအပါအဝင်နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှပါဝင်တဲ့နိုင်ငံသားဝင်ကြီးယာဒူးရောနောက်သမ္မတရုံးဝင်ကြီးဌာနဝင်ကြီးဖြစ်နေပါဒေါက်ဆန်းစုကြည်ကတာဝန်ယူဆောင်ရွက်နေတာဖြစ်ပါတယ်ရှင်